This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစအနိုင်ရှင်ဘေးတို့ကနေကြေဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဇန်နဝါရီလ19ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ Radio NUG ရဲ့စစ်ရေးသတင်းကောင်းလို့ချက်ကိုမင်းယူမှဖတ်ကြားတင်ဆက်ပေးမှာဖြစ်ပါရဲ့ရှင
်မင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ19ရက်နေ့မနက်ခင်းမှတင်ပြပေးမယ့် Radio NUG စစ်ရေးသတင်းကောင်းလို့ချက်များကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရဲ့ခင်ဗျာပထမဆုံးစီရေးသတင်းအနေဖြင့်အာရခဒေတာတခွင်မိုင်းနဲ့စစ်ကြံလက်နက်အန်ဒီရဲ့ကင်းဝေးစီရေးများ ULAAA ဆောင်ရွက်နေတဲ့သတင်းကိုတင်ပြပေးပါမယ်။ ULAAA အနေနဲ့ပလဝပေါတော်မင်းမြာမြောက်ဦးကြောက်တော်ရံပြဲမြေပုံပုံနာကျွန်းရတိတောင်ဘူးသီးတောင်မောင်တော်တန်တွဲဂွတောင်ကုတ်အမ်စတဲ့မြို့နယ်15ခုတွင်မြေမြုံမိုင်းစွန့်လွတ်မိုင်းနဲ့စစ်ကြံလက်နက်အန္တရာယ်ပပျောက်ကင်းစင်ရေးအတွက်မိုင်းနဲ့စစ်ကြံလက်နက်အန္တရာယ်အသည့်ပညာပေးဟောပြောပွဲများကိုမြို့များသိမ်းပြီးချိန်ကလေးကစတင်လှုပ်ဆောင်ခဲ့ပြီးယခုအချိန်မှာစစ်ကောင်စီတပ်ဆွဲစခန်းချခဲ့တဲ့နေရာများနဲ့မြို့ရွာများထဲမှာလည်းမိုင်းအန္တရာယ်သတိပေးဆိုင်ပုဒ်များထောင်ထားပြီးသတိပေးနှိုးဆော်ထားကြောင်း Arakan Princess Media မှဖော်ပြထားပါတယ်အရင်ကစစ်ကောင်စီတပ်စခန်းယာယီတပ်ဆွဲရာနေရာတိုက်ပွဲဖြစ်ပွားခဲ့ရာနေရာများကိုလုံးဝမသွားလာဖို့အပြင်အာရခပြည်သူတို့ကားဆိုင်ကယ်တို့နဲ့သွားလာရာတွင်လမ်းဘေးအပေါ်အပါသွားခြင်းကျွဲနွားများထိန်းချောင်းခြင်းတားကောင်ရှာဖွေခြင်းထင်းခွေဟင်းစားရှာခြင်းတို့တွင်စစ်ကောင်စီထောင်ထားခဲ့တဲ့စွန့်လွတ်မိုင်းမြေမြုပ်မိုင်းတို့ကိုနင်းမိပြီးတေဆုံးထိခိုက်ဒဏ်ရာရကိုလက်အင်ကဆုံးရှုံးမှုတို့များလာတဲ့အတွက်မိုင်းနဲ့စစ်ကြံလက်နက်အန္တရာယ်သတိပေးဆိုင်ပုဒ်များထောင်ပြီးစောင့်ကြည့်မှုတွေကိုလုပ်နေတယ်လို့သိရပါတယ်။ထို့အပြင် ULAAA ကမြေပြင်မှာလည်းမြေမြုပ်မိုင်းအန္တရာယ်ပညာပေးဟောပြောပွဲများကိုပြည်သူလူထုအကြားဆောင်ရွက်နေပြီးမိုင်းပညာပေးလက်ကမ်းစာဆောင်များလည်းဖြန့်ဝေပေးနေကာအာရခစစ်တီတော်များကမိုင်းနဲ့စစ်ကြံလက်နက်များကိုရှင်းလင်းနေတယ်လို့သိရပါတယ်ခင်ဗျာ။ဒုတိယစီရေးသတင်းအနေဖြင့်တောင်ပိုင်းစစ်ဒေသမှာတပတ်အတွင်းစစ်ကောင်စီတပ်သား28ဦးသေဆုံးပြီး45ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနတောင်ပိုင်းစစ်ဒေသတွင်တပတ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲများအတွင်းစစ်ကောင်စီတပ်သား28ဦးသေဆုံးခဲ့ပြီး45ဦးဒဏ်ရာရခဲ့တယ်လို့တောင်ပိုင်းစစ်ဒေသကထုတ်ပြန်ထားပါတယ်။ဇန်နဝါရီလ17ရက်ကနေ18ရက်နေ့အတွင်းပြည်သူ့ကာကွယ်တပ်မတော် PDF KNU KNLA အခြားတော်လှန်ရေးပူးပေါင်းတပ်ဖွဲ့များနဲ့စစ်ကောင်စီတပ်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲများအတွင်အခုလိုသေဆုံးခဲ့တာလို့ဆိုပါတယ်။ထို့အပြင်ယခုတစ်ပတ်အတွင်းမှာကော့ဂရိတ်အာရှလမ်းရှိအောင်စရစစ်ကြောင်းရဲ့ယာယီတပ်စခန်းငယ်တစ်ခုကိုလည်းတော်လှန်ရေးပူးပေါင်းတပ်ဖွဲ့ကဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့သိရပါတယ်။အဆိုပါစခန်းသိမ်းတိုက်ပွဲအတွင်းလက်နက်ငယ်17လက်လက်နက်ကြီး1လက်မိုင်းနဲ့ခဲယမ်းမျိုးစုံတို့ကိုသိမ်းပိုက်ရရှိခဲ့တယ်လို့ဖော်ပြထားပါတယ်။မြေပြင်မှာအထိနာနေတဲ့စစ်ကောင်စီတပ်ကအရက်သားပြင်းမှတ်များကိုပါမချန်ရည်ရွယ်ချက်ရှိရှိလေကြောင်းတိုက်ခိုက်မှုများကိုပုံမှုအသုံးပြုတိုက်ခိုက်နေတယ်လို့အသိပေးထားပါတယ်ခင်ဗျာ။ဆက်လက်ပြီးချောင်းဦးမုံရွာလမ်းမိုင်းမှာစစ်ကောင်စီခြေလင်းစစ်ကြောင်းကိုမိုင်းဆွဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။မုံရွာမန္တလေးကားလမ်းမကြီးမိုင်းရှင်းရန်ထွက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုချောင်းဦးမြို့အရှိတ်ချောင်းဦးမြင့်မူလမ်းမိုင်းပေါ်မှာမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့လျက်စီးတက်ခွဲမုံရွာခရိုင်အမှတ်17တပ်ရင်းတက်ခွဲ3ကသတင်းထုတ်ပြန်ထားပါတယ်ဇန်နဝါရီလ18ရက်မနက်9:15မိနစ်မှာ စစ်ကောင်စီတပ်အင်အား30ခန့်ပါတဲ့အဆိုပါစစ်ကောင်စီခြေလင်းစစ်ကြောင်းကိုတော်လိုင်းပူပေါင်းတပ်ဖွဲ့ကအသင့်ကြိုတင်ဆောင်ဆိုင်ပြီးမိုင်းဖောက်ခွဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။၎င်းတိုက်ခိုက်မှုအတွင်စစ်ကောင်စီဗိုလ်တအုပ်အပါအဝင်2ဦးသေဆုံးခဲ့ကာ3ဦးအသက်အန္တရာယ်ဆိုးရင်ရတဲ့ဒဏ်ရာရခဲ့ကာ2ဦးခြေထောက်ပြက်ခဲ့ပြီး1ဦးလက်ပြက်ဒဏ်ရာရခဲ့တယ်လို့အတည်ပြုနိုင်ခဲ့ကြောင်းဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကိုလျှက်စီးတက်ခွဲမုံရွာခရိုင်အမှတ်7တက်ရင်တက်ခွဲ3 11 People Defense Force နှွေဦး Brothers Column မုံရွာခရိုင်အမှတ်15တက်ရင်နဲ့စကိုင်းခရိုင်အမှတ်5တက်ရင် MRA တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးပလမြို့ရဲစခန်းကုန်းအား drone ဖြင့်ဘုံကျဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်ဇန်နဝါရီလ18ရက်နေ့တွင်ဇေယျစိတ်ကျေးရွာနှင့်ဘိုင်းပြင်ကျေးရွာတို့လက်နက်ကြီးများရန်တမ်းပစ်ခတ်နေသည့်စစ်ကောင်စီအထိုင်ချပလရဲစခန်းကုန်းအားမြိတ်ခရိုင် PDF တပ်ရင်းတင်းနှင့်ပူးပေါင်း၍ drone ဖြင့် 5 ချိန်ဘုံကျဲတိုက်ခိုက်ခဲ့ကြောင်းပူလောပကဖ drone တပ်ဖွဲ့ Shadow Squad မှသတင်းထုတ်ပြန်ထားပါသည်အဆိုပါတိုက်ခိုက်မှုဖြစ်စဉ်တွင် drone ပစ်မှတ်သည့်ပလမြို့ရဲစခန်းကုန်းခြံစည်းရိုးနှစ်ဘေးရှိမိုင်းကွင်းသို့ကျရောက်ပတ်ကွဲခဲ့ပြီးရဲစခန်းပတ်ပတ်လည်မိုင်းကွင်းဧရိယာမီးလောင်ခဲ့တယ်လို့သိရပါသည်ပလောပကဖသည်မြို့သားညင်ညွေအစိုးရကာကွယ်ရေးဝန်ကြီးဌာန၏လမ်းညွှန်ချက်နှင့်အညီဒေသတွင်းမြေသည့်တော်လိုင်းအင်အားစုများနှင့်မဆိုးပူးပေါင်း၍ဘုံရန်သူအကြမ်းဖက်စစ်ကောင်စီအားအစွမ်းကုန်တော်လန်တိုက်ခိုက်သွားမည်ဖြစ်ကြောင်းအသိပေးထားပါသည်ခင်ဗျာဆက်လက်ပြီးမောက်ခမူကျေးရွာနှင့်ကြံပုံကုန်းကျေးရွာကစစ်ကောင်စီဂိတ်စခန်းများကိုစီးနင်းတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းညောင်လေးပင်မြို့နယ်မောက်ခမူကျေးရွာစစ်ကောင်စီအထိုင်ချဂိတ်စခန်းနှင့်ကျံဘုံကုန်းဂိတ်စခန်းတို့ကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တယ်လို့ Fire Dragon တပ်ရင်းကသတင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ16ရက်နေ့မနက်တနားရီ10မိနစ်အချိန်မှာအဆိုပါဂိတ်စခန်းနှစ်ခုကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာဖြစ်ပြီးမနက်2နာရီခန့်မှာပြီးသက်ချိန်မုံရှင်းလင်းနိုင်ခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ပွဲအတွင်းစစ်ကောင်စီတပ်မှဗိုလ်တအူပျူစောတိ2ဦးသေဆုံးခဲ့ကာ5ဦးခန့်ဒဏ်ရာရခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကို3900 Fire Dragon တပ်ရင်းတော်ကြီးကန်း9កောင်စစ်ចောင်းတော်ဝင်ដောင်းစစ်ចောင်း Sprint Warrior Drone တင်1805တက်ရင် drone တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်မုတ်ခမူနဲ့ကြံပိုကုန်းဂိတ်စခန်းတို့ကစစ်ကောင်စီတပ်သားများနဲ့ပြူစောတိများဟာညောင်လေးပင်ရွှေကျင်ကားလမ်းပေါ်ကပြည်သူများသွားလာနေမှုများကိုဂိတ်စခန်းချငွေကြေးကောက်ခံခြင်းငွေညှစ်ခြင်းလမ်းသွားလမ်းလာပြည်သူများကိုစစ်မှုထမ်းရန်အဓမ္မဖမ်းဆီးမှုများလှုပ်ဆောင်နေတာကြောင့်တိုက်ခိုက်ရှင်းလင်းခဲ့တာလို့သိပေးထားပါတယ်ခင်ဗျာဘန်ကာဆောက်ရန်ကင်းဆောင်ထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့တိုက်ခိုက်ခံရပြီး4ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းဆလင်းကြီးမြို့ပေါ်မှာစေယုံတန့်ရှင်းရေးလုပ်ပြီးဘန်ကာဆောက်ရန်ကင်းဆောင်ထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်ခဲ့ရာ4ဦးသေဆုံးခဲ့တယ်လို့ချင်းတွင်းဒိုင်နမိုက်ကသတင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ18ရက်နေ့နနက် 9:45 မိနစ်ခန့်မှာဘန်ကာဆောက်ရန်ကင်းဆောင်ထွက်လာတဲ့စစ်ကောင်စီတပ်သား8ဦးကိုစောင့်ကြိုတိုက်ခိုက်ခဲ့ရာ၄ဦးသေဆုံးပြီးကျန်၄ဦးမှာထွက်ပြေးသွားခဲ့တယ်လို့ဆိုပါတယ်။ထို့နောက်ဒုတိယအကြိမ်ထွက်လာတဲ့စစ်ကောင်စီတပ်သား၃ဦးကိုမဟာမိတ်တပ်ပေါင်းစုကထပ်မံမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုကိုဒိုင်နမိုက်ပြည်သူ့ကာကွယ်တပ်ဖွဲ့ဆလင်းကြီးရမပင်ခရိုင်တပ်ရင်း35တပ်ခွဲ3တောင်မန်နီအထူးပျောက်ကြားတပ်ဖွဲ့ဆလင်းကြီး SPDF ဆလင်းကြီးနဲ့ဆိုလိုအောင်ကြီးဆလင်းကြီးမဟာမိတ်လေးဘွဲကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးတောင်သာမှာစစ်ကောင်စီတပ်ကစက်တက်လေဒီနှစ်စီးဖြင့်ဘုံချတိုက်ခိုက်ခဲ့ရာပြည်သူ၃ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးတိုင်းတောင်သာမြို့နယ်ပန်းပေါင်းအုပ်စုညောင်ကုန်းကျေးရွာကိုစစ်ကောင်စီတပ်ကစက်တက်လေဒီနှစ်စီးဖြင့်ဘုံချတိုက်ခိုက်ခဲ့ရာပြည်သူ၃ဦးသေဆုံးခဲ့တယ်လို့လူမှုလှုပ်ရှားမှုကော်မတီတောင်သာကသတင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ18ရက်နေ့မနက် 9:45 မိနစ်မှာမိထီလာလေးတက်ကတက်လာတဲ့စက်တက်လေဒီနှစ်စီးဖြင့်ဘုံသီးချတိုက်ခိုက်ခဲ့ရာဖုံတော်ကြီးကျောင်းအနီးလမ်းမနဲ့ပြည်သူနေအိမ်များအပေါ်ကျရောက်ပောက်ကွဲခဲ့တယ်လို့ဆိုပါတယ်။ဘုံသီးချတိုက်ခိုက်မှုအတွင်းအသက်88နှစ်အရွယ်ဒေါခင်တန်းနဲ့အသက်58နှစ်အရွယ်ဒေါခင်ညွတ်တို့တေဆုံးခဲ့ကဒဏ်ရာပြင်းထန်စွာရရှိခဲ့တဲ့ဥအောင်မြင့်ဆိုသူမှလည်းနေ့လယ်2နာရီခွဲခန့်ကတေဆုံးသွားခဲ့တယ်လို့သိရပါတယ်။ပြည်သူအားလုံးအနေနဲ့ဘုံခိုခြင်းမဖြစ်မနေတူးထားကြဖို့အရေးကြီးကြောင်းကိုလည်းလူမှုလှုပ်ရှားမှုကော်မတီတောင်သာကတိုက်တွန်းထားပါတယ်ခင်ဗျာဆက်လက်ပြီးစီဇန်မြို့အရှိချမ်းတွင်တိုက်ပွဲများပြင်းထန်နေပြီးလွယ်ချဲကြေးရွာကိုစစ်ကောင်စီဘုံကျဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်ရှမ်းပြည်နယ်တောင်ပိုင်းစီဇန်မြို့နယ်အရှိဘတ်ချမ်းကိုစစ်ကောင်စီနဲ့လက်ပါစီ PNO ပြည်သူ့စစ်အဖွဲ့ကအင်အားအလုံးအရင်းဖြင့်ထိုးစစ်ဆင်လာတာကြောင့်တိုက်ပွဲပြင်းထန်နေတယ်လို့ PNLO ကသတင်းထုတ်ပြန်ထားပါတယ် ဇန်နဝါရီလ18ရက်နေ့မှာစစ်ကောင်စီနဲ့ PNO အင်အား900ကျော်ကစစ်ကြောင်း4ကြောင်းဖြင့်ထိုးစစ်ဆင်လာရာပင်ကိုနောင်ကျောနဲ့ဖြီကျွတ်ကျေးရွာအနီးမှာတနေကုန်တိုက်ပွဲများဖြစ်ပွားခဲ့တယ်လို့ဆိုပါတယ်ထို့အပြင်ဇန်နဝါရီလ18ရက်မနက်ပိုင်းမှာစီဆိုင်မြို့နယ်လွယ်ချဲကျေးရွာကိုစစ်ကောင်စီက2ကြိမ်တိုင်ဘုံးလေးလုံးကျဲချတိုက်ခိုက်ခဲ့တယ်လို့သိရပါတယ်ပင်ကိုနောင်ကျောကျေးရွာများမှာဖြစ်ပွားခဲ့တဲ့တိုက်ပွဲများအတွင်စစ်ကောင်စီနဲ့ PNO ပူးပေါင်းတပ်ဘက်က30ကျော်တေဆုံးခဲ့ကပြန်ဆုတ်သွားတယ်လို့သိရပါတယ်အလားတူဖြီကျွတ်ကျေးရွာအနီးတောင်နှလုံးကြားမှာလည်းတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီနဲ့ PNO ဘက်မှ100ထက်မနည်းတေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်အဆိုပါတိုက်ပွဲများအတွင်စစ်ကောင်စီနဲ့ PNO ပြည်သူစစ်များကစိတ်ကြွစေအသုံးပြုကာစစ်တိုက်နေတဲ့အနေအထားကိုတွေ့ခဲ့ရတယ်လို့ PNLO ကဆိုပါတယ်တိုက်ပွဲအတွင်းစစ်ကောင်စီတပ်သားပါဝင်မှုဟာ20ရာခိုင်နှုန်းခန့်သာရှိပြီးထိခိုက်သေးဆုံးခဲ့ရသူအများစုဟာ PNO ပြည်သူစစ်တပ်ဖွဲ့ဝင်များသာဖြစ်ကြောင်းနဲ့ပအိုးလူမျိုးအချင်းချင်းကရန်သူမဟုတ်ဘဲတိုင်းပြည်ကိုဖျက်ဆီးနေတဲ့စစ်အာဏာရှင်စနစ်ကသာတိုင်းပြည်လုံးရဲ့ရန်သူဖြစ်ကြောင်းအသိပေးထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်များရှင်အခုဆက်လက်ပြီး Radio NUG ရဲ့နောက်ဆုံးရပြည်တွင်သတင်းများကိုမေဦးနိုင်မှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ19ရက်နေ့မနက်ပိုင်းရေဒီယို NUG ပြည်တွင်းသတင်းများကိုတင်ပြပေးပါတော့မည်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့အမျိုးသားညီညွတ်ရေးအစိုးရမှမဟာမိတ်များထံသို့တော်လန်ရံပုံငွေမျှဝေခြင်းအခမ်းအနားပြုလုပ်တဲ့သတင်းကိုတင်ပြပေးပါမည်အမျိုးသားညီညွတ်ရေးအစိုးရကရရှိထားတဲ့တော်လန်ရေးရံပုံငွေများအားမျှဝေခြင်းအခမ်းအနားတစ်ရပ်ကိုဇန်နဝါရီလ18ရက်နေ့မှာဇုံးပလက်ဖောင်းကနေတဆင့်ကျင်းပပြုလုပ်ခဲ့ကြောင်းအမျိုးသားညီညွတ်ရေးအစိုးရမှသတင်းထုတ်ပြန်ထားပါသည်အဲ့ဒီအခမ်းအနားကိုနိုင်ငံတော်ယာယီသမ္မတဒူဝါလက်ရှိလပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းနဲ့အမျိုးသားညီညွတ်ရေးအစိုးရတာဝန်ရှိသူများဂျာကာလချင်းအမျိုးသားအတိုင်းအမြန်ကောင်စီ ICNCC ချင်းလန်းကောင်ဆယ် CC တို့မှတာဝန်ရှိသူများတက်ရောက်ခဲ့ကြတယ်လို့ဖော်ပြထားပါတယ်။ဆိုပါခမ်းအနားမှာရန်ကုန်ဝင်မြဝေချင်းအပြင်ချင်းအမျိုးသားရေးအတွက်အင်အားစုများအဖွဲ့အစည်းများကြားစီးလုံးညီညွတ်ရေးနှစ်ဖက်ခေါင်းဆောင်များအကြားအတူတကွနီးလန်းရှာပြီးဂျိုးပန်းဆောင်ရွက်သွားမယ့်အကြောင်းဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီမြောက်ရီမှာနေဆက်ဖြတ်ကျော်လူကုန်ကူးမှုတည်တံလှုပ်ဆောင်နေတဲ့ရာဇဝဂိုင်းများကိုသဲလွန်စားအရာဖော်ထုတ်တွေ့ရှိထားပြီးတော့အထူးတိုက်ဖြတ်ချေမှုန်ရေးလုပ်မယ်လို့တရုတ်ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။တရုတ်နိုင်ငံပြည်သူ့လုံခြုံရေးအဖွဲ့အစည်းကထိုင်းမြန်မာနယ်စပ်မှာအဆက်အသွယ်ပြတ်တောက်ပြီးပိတ်မိနေတဲ့တရုတ်နိုင်ငံသားများအားအစွမ်းကုန်ကယ်ဆယ်ပြီးတော့အမှုစုံစမ်းစစ်ဆေးလျက်ရှိကြောင်းမကြသေးမီကတရုတ်ဆောင်တရုတ်မီအလှပြပညာရှင်အပါအဝင်တရုတ်နိုင်ငံသားများစွာဟာထိုင်းမြန်မာနယ်စပ်သို့လိမ်လည်ခေါ်ဆောင်ခံခဲ့ရပြီးတဲ့နောက်အဆက်အသွယ်ပြတ်တောက်ပိတ်မိနေမှုဟာလူမှုအတိုက်အဝန်းရဲ့အထူးအာရုံစိုက်ခြင်းခံခဲ့ရကြောင်းအဆိုပါကိစ္စရဲ့အပေါ်တရုတ်နိုင်ငံပြည်သူ့လုံခြုံရေးဝန်ကြီးဌာနကများစွာအလေးထားပြီးပြည်ပကိုရောက်ရှိကာအဆက်အသွယ်ပြတ်တောက်ပြီးပိတ်မိနေသူများရဲ့အခြေအနေအားဗက်ဆုံခွဲခြမ်းစိတ်ဖြာမှုလှုပ်ဆောင်ရန်တပ်ဆိုင်ရာဒေသတွင်ပြည်သူ့လုံခြုံရေးအဖွဲ့အစည်းများကိုလင်းမြန်စွာဖြန့်ကျက်စီမံထားသလိုပြည်ပအခြေစိုက်တန်ယုံနဲ့ကောင်စစ်ဝန်ချုပ်ယုံစတဲ့တပ်ဆိုင်ရာဌာနများနဲ့တက်ကြွစွာတွဲဖက်ပြီးတော့လူကယ်ဆယ်ရေးနဲ့အမှုစုံစမ်းစစ်ဆေးမှုများလှုပ်ဆောင်လျက်ရှိကြောင်းစင်ဝါသတင်းဌာနမှဖော်ပြထားပါသည်လက်ရှိမှာတရုတ်နိုင်ငံသားတချို့ကိုအောင်မြင်စွာကယ်ဆယ်နိုင်ခဲ့ပြီးတော့တရုတ်နိုင်ငံသူဘေးကင်းစွာပြန်လည်ပို့ဆောင်နိုင်ခဲ့တဲ့အပြင်တရုတ်ဆောင်တအူးမှလည်းထပ်မံ၍ထိုင်းမြန်မာနယ်စပ်မှတဆင့်မြန်မာနိုင်ငံများပြည်အပိုလိုဆောင်အပိုလိုဖတ်ကိုပို့ဆောင်ခံခဲ့ရပြီးတဲ့နောက်ဝှန်ရခိုင်ရွှန်စတဲ့ဆက်သွယ်ရေးလိန်ညာမှုစုံများစွာသို့ထပ်မံရောင်းစားခြင်းခံခဲ့ရတယ်လို့သိရပါတယ်တရုတ်ပြည်သူ့လုံခြုံရေးအဖွဲ့အစည်းကအဆက်အသွယ်ပြတ်တောက်ပိတ်မိနေသူများကိုအစွမ်းကုန်ရှာဖွေကယ်ဆယ်တဲ့အချိန်တည်းမှာအမှုစုံစမ်းစစ်ဆေးရေးလုပ်ငန်းကိုလည်းတပြိုင်တည်းလှုပ်ဆောင်နေပြီးတော့မြန်မာနိုင်ငံများပြည်မှာခိုးအောင်းနေကနေဆက်ဖြတ်ကျော်လူကုန်ကူးမှုတည်တံ့လှုပ်ဆောင်တဲ့ရာဇဝဂိုင်းကိုသဲလွန်စားအရာဖော်ထုတ်တွေ့ရှိခဲ့ရတယ်လို့ဖော်ပြထားပါတယ်လက်ရှိမှာပြည်တွင်းပြည်ပပြစ်မှုကျူးလွန်တယ်လို့တန်တရားရှိသူ12ဦးကိုတရုတ်ထိုင်းရဲတပ်ဖွဲ့များကပူးပေါင်းဖမ်းဆီးရမိပြီးဖြစ်ကတပ်ဆိုင်ရာအမှုစုံစမ်းစစ်ဆေးမှုနဲ့အခြားပြစ်မှုကျူးလွန်တယ်လို့တန်တရားရှိသူများကိုလိုက်လံဖမ်းဆီးလျက်ရှိတယ်လို့သိရပါတယ်မြန်မာနိုင်ငံမြောက်ရီမြို့နယ်အတွင်းမှာရှိတဲ့ရွှေကုတ်ကူမြို့အပါအဝင်လောင်ကစားဆုံမြို့နေရာများမှကြားဖြန့်ငွေလိမ်လေဂိုင်းများဟာစစ်ကောင်စီလက်အောက်ခံဗိုလ်မှူးကြီးစောချစ်သူဦးဆောင်တဲ့ BGF တပ်ဖွဲ့များရဲ့ကာကွယ်ဆောင်ရှောက်မှုဖြင့်လေပတ်လောက်ကင်နေခြင်းဖြစ်တယ်လို့သိရပါတယ်ခင်ဗျာဆလဘီဘာကာသများအဖွဲ့ချုပ်အတွင်းရေးမှုအဖွဲ့ဝင်ကိုစိုးလှနိုင်ကိုလိန်ပိုင်းဆိုင်ရာထိပါနှောက်ယှက်မှုဖြင့်အဖွဲ့ချုပ်မှထုတ်ပေးတဲ့သတင်းကိုတင်ပြပေးပါမည် ဘာဂဒါမြာအဖွဲ့ချုပ်အတွင်ရေးမှုအဖွဲ့ဝင်ကုစုလာနိုင်ကိုလိမ်ပိုင်းဆိုင်ရာထိပါနှောက်ယှက်မှုဖြင့်အဖွဲ့ချုပ်မှထုတ်ပယ်လိုက်ကြောင်းဘာဂဒါမြာအဖွဲ့ချုပ်မှဇန်နဝါရီလ18ရက်နေ့မှာသတင်းထုတ်ပြန်ထားပါသည်။တမွေးဆိုင်ရာတွဲဘက်အတွင်ရေးမှုကုစုလာနိုင်ဟာ2024ခုနှစ်ဩဂုတ်လ15ရက်နေ့မှစတင်ပြီးတော့လူမှုရေးပြည့်မှုဖြင့်ဗဟုအမှုဆောင်အဖွဲ့ဝင်အဖြစ်မှရက်ဆိုင်ထားခံခဲ့ရတယ်လို့ဖော်ပြထားပါသည်။အဲဒီလိုအရေးယူထားတဲ့အချိန်မှာနောက်ထပ်လိမ်ပိုင်းဆိုင်ရာထိပါနှောက်ယှက်မှုဖြင့်ကုစုလာနိုင်ကိုတိုင်ကြားတဲ့အမှုရှိလာကြောင်းဘာကာတာမြာအဖွဲ့ချုပ်ကဆိုထားပါတယ်။အဲဒီနောက်စစ်စည်းမေးမြန်းရာမှာလိမ်ပိုင်းဆိုင်ရာထိပါနှောက်ယှက်မှုကျူးလွန်ခဲ့ကြောင်းစစ်စည်းတွေ့ရှိခဲ့ရတဲ့အတွက်ကြောင့်ကုစုလာနိုင်ကိုဘာကာတာမြာအဖွဲ့ချုပ်မှထုတ်ပယ်အရေးယူလိုက်ခြင်းဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးမုံရွာမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှရက်ကြီးပြည်သူ့အုပ်ချုပ်ရေးအဖွဲ့များအားအုပ်ချုပ်ရေးတင်နန်းဖွင့်လှစ်ပို့ချတဲ့တရင်ကိုတင်ပြပေးပါမယ်။သခိုင်းတိုင်းမုံရွာခရိုင်မုံရွာမြို့နယ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှရက်ကြီးအုပ်ချုပ်ရေးတာဝန်ခံများအားအုပ်ချုပ်ရေးတင်နန်းကို2025ခုနှစ်ဇန်နဝါရီလ15ရက်နေ့မှဇန်နဝါရီလ16ရက်နေ့အထိနှစ်ရက်တာဖွင့်လှစ်ပို့ချခဲ့ကြောင်းမုံရွာမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှတရင်ထုတ်ပြန်ထားပါသည်။အဆိုပါတင်နန်းမှာမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ခံအတွင်းရေးမှူးရုံးအဖွဲ့မှူးလူသားစာနာတာဝန်ခံအမျိုးသမီးလူငယ်နှင့်ကလေးတငယ်တာဝန်ခံတို့မှတဆိုင်ရာခံထားအလိုက်တင် जा ပူချခဲ့ကြပြီးတော့တင်နန်းပြီးဆုံးချိန်မှာရက်ကြီးအုပ်ချုပ်ရေးတာဝန်ခံများအားတစိတ်တုံးများပေးအပ်ခဲ့ကြောင်းသိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးအာနာသိန်းဒီနေ့မှစတင်ပြီးတော့2024ခုနှစ်နှစ်ကုန်အထိအမျိုးသမီး1826ဦးလူငယ်2255ဦးနဲ့ကလေးတငယ်983ဦးတည်ဆုံတဲ့တရင်ကိုတင်ပြပေးပါမယ်။2021ခုနှစ်ဖေဖော်ဝါရီလမှ2024ခုနှစ်ဒီဇင်ဘာလ31ရက်နေ့အထိຫນွေဦးထောင်လေးကာလအတွင်းတည်ဆုံသူစုစုပေါင်း1628ဦးရှိကြောင်းအမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဝန်ကြီးဌာနမှတရင်ထုတ်ပြန်ထားပါတယ်။ယင်းအထက်မှတည်ဆုံသူအမျိုးသမီးဦးရေ1826ဦးရှိပြီးတော့တည်ဆုံသူအားလုံးရဲ့ 21.2% ခန့်နှုန်းရှိကစကိုင်းတိုင်းမှာအများဆုံးတည်ဆုံခဲ့တယ်လို့ဖော်ပြထားပါတယ်။ဒါအပြင်တည်ဆုံသူလူငယ်ဦးရေ2255ဦးရှိပြီးတော့တည်ဆုံသူအားလုံးရဲ့ 26.1% ခန့်နှုန်းရှိကစကိုင်းတိုင်းမှာအများဆုံးတည်ဆုံခဲ့တယ်လို့အမျိုးသားအများစုတည်ဆုံခဲ့တယ်လို့သိရပါတယ်။အလားတူတည်ဆုံသူကလေးတငယ်ဦးရေ983ဦးရှိပြီးတော့တည်ဆုံသူအားလုံးရဲ့ 17.4% ခန့်နှုန်းရှိကစကိုင်းတိုင်းမှာအများဆုံးတည်ဆုံခဲ့တယ်လို့အမျိုးသားအများစုတည်ဆုံခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ကိုတင်ပြခဲ့တဲ့သတင်းတွေကတော့ Radio NUJ သတင်းတောက် Car Share ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။အားလုံးမင်္ဂလာပါခင်ဗျာ။တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာဖြတ်စကားရဲ့အတူတဝဆိုတဲ့စကားရဲ့ဇလန်းတို့နကားပြသမဲ့အကြောင်းလေးကိုကျွန်တော်ပြောပြချင်ပါတယ်ခင်ဗျာ။ဖြတ်စကားမှာကတော့ကျွန်တော်နဲ့အောင်မြင်မြတ်ဦးဆောင်ပါဝင်ထားပြီးတော့အတူတဝစကားမှာတော့တော်လန်ရေးအမှုပညာရှင်အစ်ကလေးတွေပါဝင်ထားတာဖြစ်ပါတယ်။အဲဒီစကားနှစ်ကားကိုပြသလို့ရလာတဲ့ရမငွေတရားရခိုင်နှုံးကိုကျွန်တော်တို့အဲစကိုင်းမန္တလေးမကွေးမှာရှိနေတဲ့ဆေးပြေးရှောင်များအတွက်ကိုဟိုလူနန်းသွားမှာဖြစ်ပါတယ်ခင်ဗျာ။အဲလက်မှတ်တစ်စောင်ကိုဘတ်300ဖြစ်ပြီးတော့အဲကျွန်တော်တို့ဟိုပြသမယ်နေ့ရက်ကတော့ January 20ရက်နေ့အချင်းမန် University Communication and Innovation Center မှာပြသမှာဖြစ်ပါတယ်။ပွဲချိန်တွေကတော့ညနေ4နာရီတပွဲ၊ညနေ6နာရီတပွဲဖြစ်ပါတယ်ခင်ဗျာ။ပြီးတော့ဒီပွဲကိုချင်းမန်ရောက်တော်လန်အမှုပညာရှင်တွေကိုယ်တိုင်လာရောက်မှာဖြစ်လို့အတူတူကဖြတ်အတူတူကလူအတူတူကကူကြဖို့အတွက်ကိုကျွန်တော်တို့တော်လန်ပြည်သူများလာအောင်အားပေးကြဖို့ကိုကျွန်တော်ဖိတ်ခေါ်ပါတယ်ခင်ဗျာ။အားလုံးကျေးဇူးတင်ပါတယ်။
ရေဒီယို UNG မှဆက်လက်တင်နေပါတယ်ရှင်။အခုဆက်လက်ပြီးနားဆင်ရမှာကတော့ရေမီရေတာပြီးရေမီလလာအဲရစ်တို့ဒီဆိုထားကြတဲ့နှွေဦးရောင်နီဆိုတဲ့တော်လည်ရေးတဲ့ချင်းဖြစ်ပါတယ်ရှင်။ Radio UNG တောထရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့တိုင်းသားဘာသာစကားအစီအစဉ်လေးနဲ့ချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့ငုံဘာသာစကားဖြစ်တဲ့သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကို Radio UNG နဲ့ချိုချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
ညတူနံပါတ်9တူကခုကုံထမ်ကူလမ်ကူလင်းဖာဖိချာရှလိကုံမူထူရီမိငိုင်ဘခနီအတူဝံထူရီလီကျူမင်တတာအန်ကရစ်စီနိုအမ်ချူနာမန်ရီရှုံလီနေယဘန္ဒလာမန်ရောထင်းထဘယာစီဒက်မင်တတံကရဘီလိုကီချီမောချူတျန်ဟီနာကန်ထူလီကျူစကန်ခူယာအန်ယူဂျီနိုမမီယာဝိုင်တီစင်နေအုံလောက်ခါဂျီယာပရင်နော့ကနီချူတျန်ထူနာကန်ထူလီကျူAngrisuya se khenglungi pyanna kabazam gulingpha pokui khu longshiya angrisui se kodra ka mumrino amitungna omne ajinu amik panna la se khenglungi mirana opujiya pdf sono plenlo thudi tumoi singkano mingai bai kini mindat mangroya angrisino amjuna mangvila ntungka naka khinu dikia lamri इमरी प्यम थमबाना ऑफ की जियासी डेफ मिन दैट टंग कनो प्रिकिनी adubai january phikcha anglung khuda angrisiam chun mang phari lho shine lakbana bri opgija si def minda tengkano pritkini chutia lokhaya khindung phi angrisino amjun shida mangri mangro khanyu omba ru ru si junri shungli bana opkha ji maula khokkhang ri mangro krunga amlo baba ya khinle chu lokhaya khinu presa bana opkha ji si def minda tengkano adubai khogum phram gulam guling pha phikcha shali khru aprena opkini minda mangro leju chimpratahu operation jiya chinyinongla araka datto ee YDF YE la mungyong opkia PDF se kora kambumno khumhup tikip lhau shou se amitukkona kukum pram gulam gulik phi likkhyam gulik anghum angrisuya kutungka mangro wan amraba kyakkini kachin kyoku shan asipdung manli maguriyong etkia nyama khu anglung sakaingung amyuta nyeyi suya enju jingka wanjiktungri lani omkhari jiya amiplen lona opkini akho hi rokya kho ukya angbai ka kya bai phua kho hing opke enju jingbai ri khukrunga amlo baba ji enju ji acting president duala shilano khukum phram kulam kulik thi anhutanga apren kona achunumya enju ji myama kho lone angu bai mon nthuri om lo kya kini sakain kho yung enju ji ya kho ju ya bi bi ri khukum phram kulam kulik pha atuk be kya ang lo tanga dunne khuk ख्यांगरी अमामोंरी तुने बिलोलो खाइरी जिफे मिब्रेना ऑपकिनी एनजु जिलेजु वनजिक्टुंग सेलेक्शन बेकिया अंगबुम टुमाटे जुमफी क्याकिनी खुकुम फ्रम गुलाम गुलिंग फा खुकुप थाइलेजु एनजु जितंगकनो मुदलमो प्याम थामना बाबाया खुकुम याकि जि एक्टिंग प्रेसिडेंट नो खुकुम फ्रम गुलाम गुलिंग फांग फिक्याक्ष हम मिया एनजु जिया खोजो या बिग बिरी अमिम फुना गुमफी अप्रेना ऑपकिनी एनजु जि ओमना बाया सकाइन कॉलेजु इंडिया कोना का मणिपुर खोरियम फिंग एटकिया amhundu matakyakni bangdang leju ngg ku kang opkia mty pdf dangkan chumphi sakain khuja setune angrusi tungna taine bibina opkha chi mong khum phram kulam kulikthi khikha thumkim hum thu ashuna opkini makui khu somang ro opki angrusi leju longshi taine a krunga se ko ra kang bum jion aming ka na opki ja pdf sono khikha shle eng hum thu shogini khum phram kulam kulikthi khikha thumkibla thumkible un खोंहब्रि मिंका जियाप्रेकिनी अजुना खोंहब्रि मिंका नगुंगलेजु अंग्रि स्वीटंगका अमछासने अमिकपान ओमकी जीपी पीडीएफ सोटंगकनो प्रेकिनी सोमान रोलेजु ख्योखो अमसुंग मिंतल्ला कंप्लीटोन ममकुलहौ शोकिया मंगरो टुमाटाकेने अजुना पीलेजु अंग्रि सिया से खेंगलुंगरी प्यामथमकिया लोंशी कापसम गुलिंगफा ओपकी क्याकिजिमो निगम थेंदुरिने अदुंगवा थुमिंगालेजु सिमंग क्याखानी यमा खोकला ख्योखों ने व्यक्त किया ख्योसक ख्यानी बन आयु ठीसी ना उंगाई ना री आयु मायने ने बुम कुन ने मिचेंग ने सजिया शिंगनो प्रिंट हुनी नुपाप हुना बन राइन अंबर खोकुम तंसी मवा खोयुं खेंगलुक बॉय री पुआ ख्यांग अग्नम असुना अलिमना अपकिनी लेमाइंसला केक साक्षी गया खेंगलुं रिलेजु अंगलुं कदंग उने अंगशो अग्नम अकुलुम अखांग अम्बुचिया अमिंग्राना ओपकिनी लेमाइंसला खेंगलुक पर रिलेजु अजाव अमिंगटुंका नामना अमुन रियुं अटुकबक्षु अमिंगटुंका नाका अमुन रियुं हुनिंगने अजुन रिया हुनुं रोग अग्यागुं खेंगलुक पर रिजु अइया क्याउनो जिया ngaina wai thukhani केक्सखथि गिया खेंगलुक पर रिला लेमाइंसरी यामना ररुना सुंगोन टौना मियोम खिनारी कबीवाई उवाया अक्दुमा केकथे उने ख्यांगरी अमिलिनबाय अमिनहुन अमाइवाया क्याक्सांगिनि नंगा ओमनाका पेयुंगा उवाया अचुनमैमैरी नहु अक्याकुं अहि ख्यांगा नमथिनदुबाय चुनागगेने नंगा फोफिंग उवाय काक्या हांगलेजु बैनाक तुमात बिने अचुना मोंगलामरी मिजिक्या अंगबुमा नमथिनबाय
दिगनिगारो दिम्यानेबे रेडियो एन न्यूजी ये सीसनुगु खिट्टा यन्ना लाई पामे शें निमा सनो जें मने शिनाई गुएने न्या शिनाई गुए अचे निमा ब्याने सुंगी जाबाजो शें रेडियो एन न्यूजी गु मने पाई शिनाई गुए मा लाइटू सच्छाउ मीडा सकुने ततमा कुंगु मेगा हासे न्या पाई शिनाई गुए मा लाइटू नसंगा मीडा सत्ते ततमा गुली मेगा हास तुमा गाई याई पाई युना सेने ना भी शें မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများ နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါလိမ့်ရှင်အရေးတော်ပုံအောင်ရမည်